Welcome to the Voice of America in Burmese.
Minglamnek Himashi, Beauty American at the Yamabai season, the town of Sebine, Zola, Sachauye, Ingani Minakin season, Drigo, Muro, Washington, D.C. Gani, Satin, Toto, and Nibabi. ไดโดมิตาต้องเส้นเนี่ยลีเซลีเซชิโตกันนี่พันอยู่น่าสิในชาบาร์ดิอะคุยยังส่งหน่อที่แต่งยาวตรงนี้กูจบยาบาร์มิจมาติงกี้ไทยบาร์ชิอเมริกันพิราสุเย่ลูกตาสัญญาอุปเดียดุยฮา LGBTQ လို့အတူကောက်ခေါ်တဲ့လိင်တဘာဝတမယိုးချာမဟုတ်သူလောက်သားတွေကိုခွဲခြားဆက်ဆံမခံရအောင်အကာအကွယ်ပေးတယ်လို့တရားရုံးချုပ်ကတင်းနယ်လာနေမှာစီရင်ချက်ချမှတ်လိုက်ပါတယ်။ဒီစီရင်ချက်ဟာဆိုရင်လက်တလုံးနှစ်ပိုင်းနေအတွင်းသူတို့ရဲ့အခွင့်အရေးတွေဆုပ်ယူလာတဲ့ဆိုပြီးဆိုရင်နေကြတဲ့ LGBTQ အတိုင်းဝိုင်းအတွက်တော့အောင်မြင်မှုကြီးတစ်ခုဖြစ်ပါတယ်။ကေလိင်တူဆောင်မဲ့သူဒါမှမဟုတ်လေ တရားရုံးချုပ်ကကွန်ဆာဗေးတစ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်နောက်2019ခုနှစ်တုန်းကသမ္မတတော်နဲ့ထရန့်ရွေးချယ်ခန့်အပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးနီယယ်ဂေါ်ဆက်ရှ်တို့ကအများစုဖြစ်တဲ့ထောက်ခံခဲ့ကြသူတွေထဲမှာပါဝင်ခဲ့ပါတယ်။သမ္မတထရန့်ပဲရွေးချယ်ခန့်အပ်ခဲ့တဲ့တရားသူကြီးဘရက်ကေဗနော့ကတော့ဒီကိစ္စကိုဥပဒေပြုရေးဘက်ကဆောင်ရွက်တဲ့နဲ့လို့ခြေပပြောဆိုပြီး ကန့်ကွက်ဆုံးဖြတ်ချက်ပေးသူ၃ဦးထဲမှာပါဝင်ခဲ့ပါတယ်။အမေရိကန်ပြည်သူဂျော့ဂျီယာပြည်နယ်အတ္တလန်တာမြို့မှာလူမဲအမျိုးသားတဦးရဲကတနက်နဲ့ပြစ်လို့တေဆုံးခဲ့ရပြီးတဲ့နောက်အဲ့ဒီတနက်နဲ့ပြစ်ခဲ့တဲ့လူပြူရဲရာရှိကိုတရားစွဲဆိုမလားဆိုတာကိုဒီအပိုင်းအတွင်းမှာဆုံးဖြတ်နိုင်ခြင်းရှိပါတယ်လို့အတ္တလန်တာမြို့အစိုးရရှိနေတဦးကပြောပါတယ်။ ဖတ်စ်ဖို့စားတောက်ဆိုင်တစ်ခုမှာပြီးခဲ့တဲ့တောက်ကြန်နေ့နှောင်းပိုင်းတုန်းကရဲနဲ့ရုံးရင်းဆန်ကပ်ဖြစ်ပြီးထွက်ပြေးတဲ့လူမဲအမျိုးသားကိုတနက်နဲ့ရဲကပြစ်လို့တေဆုံးခဲ့ရတာပါ။တမိငယ်၃ဦးရဲ့ဖခင်စားတောက်ဆိုင်ဝန်ထမ်းတစ်ဦးဖြစ်တဲ့အသက် ဟောဝတ်ကစီအန်အန်ရုပ်သံကိုတနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်။ရက်သေးစာတောက်စားထားကြောင်းစစ်ဆေးတွေ့ရှိခဲ့တဲ့ရေရှယ်ဘရုတ်ကိုရဲကလက်ထိတ်ခတ်ဖို့ကြိုးစားခဲ့ကြောင်းအဲ့ဒီမှာပဲဘရုတ်ကဖတ်စ်ဖို့စားတောက်ဆိုင်ဝင်းဒီစ်ရဲ့ကားရနာရနေရာကနေထွက်ပြေးဖို့ကြိုးစားပြီးလူတွေကိုသတိမေ့သွားစေတဲ့လေစာတနတ်ကိုရဲစီကလူယူနောက်ရဲရာရှိရူဖ်ကိုချိန်ရွယ်ခဲ့ကြောင ာကြောင့် Brooks တည်ဆုံးခဲ့ရတာလို့အာနာပိုင်တို့ကပြောဆိုထားတာပါ။တနက်နေ့ပြစ်ခဲ့တဲ့ရဲတပ်ဖွဲ့ဝင် Roof ကိုတော့ Atlanta ရဲတပ်ဖွဲ့ကချက်ချင်းပဲအလုပ်ထုတ်ခဲ့ပါတယ်။နောက် Brooks ကိုဖမ်းဆီးတာမှပါတဲ့နောက်ထပ်ရဲရာရှိ Devin Brosnan ကိုတော့ဒီကိစ္စစုံစမ်းနေစေကာလအတွင်းလစာနဲ့ခွင့်ပေးထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာရဲတပ်ဖွဲ့ဖမ်းဆီးမှုအတွင်း George Floyd တည်ဆုံးခဲ့ရပြီးနောက်တရင်သုံးပတ်အကြာပြီးခဲ့တဲ့ရက်ပိုင်းအတွင်း Atlanta မြို့မှာ Richard Brooks ကိုရဲကတနက်နေ့ပြစ်လို့တည်ဆုံးခဲ့ရပြီးနောက်ရဲတပ်ဖွဲ့ရဲ့အင်အားအလွန်အကျွံသုံးပါတွေရပ်တန့်ရေးတနင်္လာနေ့က Atlanta မှာဆန္ဒပြချီတက်ကြပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ရေးကာလအသွာအလာပိတ်ပင်ကန့်သတ်မှုတွေနောက်ပိုင်းလွှတ်တော်အမတ်တွေလွှတ်တော်ပြန်တက်တဲ့အတ္တလန်တာမြို့ကလွှတ်တော်အဆောင်အပြင်မှာစုစည်းခဲ့ကြတဲ့ဆန္ဒပြပွဲကိုတော့ NAACP အပါအဝင်ပြည်သူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေစီစဉ်ခဲ့ကြတာပါ။ရာဇဝတ်မှုဆိုင်ရာတရားစီရင်ရေးပြုပြင်ကြောင်းလဲမှုလုပ်ဖို့လွှတ်တော်အမတ်တွေကိုတောင်းဆိုခဲ့ကြသလိုဂျော်ဂျီယာပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်ထဲရွေးကောက်ပွဲတွေနှောင့်နှေးကြံ့ကြာမှုဖြစ်ခဲ့ရတာကြောင့်မဲဆန္ဒပေးမှုဆိုင်ရာကိစ္စတွေပြုပြင်ပြောင်းလဲရေးကိုပါဆန္ဒပြသူတွေကတပါးတည်းတောင်းဆိုခဲ့ကြပါတယ်။ VOA အမေရိကန်အတန်းရဲ့ညွှန်ကြားရေးမှူးအမန်ဒါဘန်နက်နဲ့ဒုတိယညွှန်ကြားရေးမှူးဆန်ဒရာရှူဂါဝါရာတို့တနင်္လာနေ့မှာပဲယာရုခနှုတ်ထွက်သွားပါပြီ VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ US Agency for Global Media USAGM ရဲ့အကြီးအကဲအဖြစ်အသိခံအပ်ခံခဲ့ရတဲ့မိုက်ကယ်ဘက်အနေနဲ့ VOA ရဲ့ကောင်းဆောင်မှုကိုသူကိုယ်တိုင်ရွေးချယ်ခန့်အပ်ပိုင်ခွင့်ရှိပါတယ်လို့ပြောဆိုပြီးတဲ့နောက်အခုလိုနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 9.33 ညဘိုင်းဒိုမီတာ57 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1905တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်။ဒီအမေရိကန်တန်ကဆက်လက်အတန်းလွှင့်နေပါတယ်။တရင်တွေကိုကျွန်တော်ဇဝန်လိုင်းကဆက်ပြီးတင်ပြပေးတော့ပါမယ်။ COVID-19 ကုသရေးမှာထိရောက်မှုရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကအကြေညာပြောဆိုခဲ့တဲ့ငပြရောဂါတိုက်ဖျက်ရေးဆေးကိုကိုရိုနာဗိုင်းရပ်စ်ကုသရေးအတွက်အရေးပေါ်အသုံးပြုခွင့်ပေးထားတာကို FDA အမေရိကန်အစားအသောက်နဲ့ဆေးဝါးဆိုင်ရာကုသရေးဌာနကပြန်လည်ရုံးတင်လိုက်ပါတယ်။ Hydroxychloroquine နဲ့ Chloroquine ဆေးနှမျိုးစလုံးဟာကိုရိုနာဗိုင်းရပ်စ်ရောဂါကုသရေးမှာထိရောက်မှုမရှိတဲ့အပြင်ဘေးထွက်ဆိုးဖြစ်တွေဖြစ်စေနိုင်တယ်ဆိုတဲ့အထောက်အထားတွေအများအပြားထွက်ပေါ်နေကြောင်း FDA ကပြောပါတယ်။ဒီဆေးတွေရဲ့အတည်ပြုထားခြင်းမရှိသေးတဲ့အကြောင်းတွေဟာတိထားပြီးဖြစ်တဲ့ဘေးထွက်ဆိုးဖြစ်တွေပိုပြီးအလေးတာတာကိုမတွေ့ရဘူးလို့လည်း FDA ကပြောပါတယ်။မကြာခင်ကပြုလုပ်ခဲ့တဲ့သုတေသနတွေအရဒီဆေးဝါးတွေဟာ COVID-19 ကုသရေးမှာထိရောက်မှုရှိတယ်ဆိုတာကိုမတွေ့ရသလိုနှလုံးနဲ့နှလုံးခုန်လုံးတွေကိုပါထိခိုက်စေနိုင်သလိုသွေးပေါင်ချိန်ကျတာလည်းဖြစ်စေနိုင်ကြောင်းဖော်ပြထားပါတယ်။ FDA ကအခုလိုကြေညာလိုက်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ဖြစ်နေသူတွေကိုကုသရေးအတွက်ပြည်နယ်နဲ့မြို့နယ်အသီးသီးကဆေးရုံတွေကိုပြည်ထောင်စုအစိုးရကဒီဆေးဝါးတွေပေးပို့တာကိုရပ်ဆိုင်တော့မှာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာကလေးကရှိနေခဲ့တဲ့ဒီငှက်ဖျားဆေးတွေနဲ့ငှက်ဖျားယောဂအပါအဝင်လူပတ်လို့ခေါ်တဲ့အရေးပြားလေးဘက်နာယောဂနဲ့အစိမ့်မြင့်ရောင်ရမ်းကိုက်ခဲမှုစတဲ့ယောဂတွေကိုတော့ဆက်လက်ကုသနိုင်မှာဖြစ်ပါတယ်ခင်ဗျာ။ကျောင်းနိုင်ငံမြို့တော်ဘေကျင်းမှာ COVID-19 ကူးစက်သူအရေအတွက်တဖန်ပြန်တိုးလာတာကိုကြည်ချင်းအပြင်ဒီဗိုင်းရပ်စ်ကိုအောင်မြင်စွာထိန်းချုပ်လိုက်နိုင်တဲ့နိုင်ငံတွေမှာတောင်ကြော့ပြန်ကူးစက်ပြန့်နှံ့ခြင်းမရှိအောင်အမတန်သတိထားဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ယောဂပုဂ္ဂိုလ်အောင်မြင်စွာထိန်းချုပ်လိုက်နိုင်တဲ့နိုင်ငံတွေမှာတကြော့ပြန်ကူးစက်မှုတွေဖြစ်ပေါ်နေကြောင်းပြည်နယ်ကမှလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုနမူနာပေးပြီး WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါတယ
် Last week China reported a new cluster of cases in Beijing.After more than 50 days without a case in that city,
Beijing မြို့တော်မှာရက်ပေါင်း90ကြာကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းမရှိအောင်ထိခိုက်ထားနိုင်ခဲ့ပေမဲ့ပြီးခဲ့တဲ့သတင်းပတ်ကစလို့လူ100ယောဂါပိုးကူးစက်နေတာကိုတွေ့ရကြောင်းယောဂါပိုးဘယ်နေရာကနေဘယ်လိုစတင်ကူးစက်တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်း WHO အကြီးအကဲ Ghebreyesus ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာပါပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့တရုတ်နိုင်ငံတဝမ်းယောဂါပိုးကူးစက်သူ189ဦးရှိခဲ့တယ်လို့ဆိုပါတယ်လွန်ခဲ့တဲ့6လအတွင်းတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 13,000 ရှိခဲ့ရာကအာဏာပိုင်တွေကယောဂပိုးထိန်းချုပ်နိုင်ရေးအတွက်အပြင်းထန်ဆောင်ရွက်ခဲ့တာကြောင့်ယောဂပိုးကူးစက်သူလုံးဝမရှိတော့တဲ့အနေအထားရောက်အောင်ဆွမ်းဆောင်နိုင်ခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာရှိတဲ့ဆေးရုံတစ်ခုကတာဖွားဆောင်ကိုအမြင့်မသိသေနာသမားတွေကဝင်ရောက်စီးနင်းပြီးအမျိုးသမီး16ဦးကိုသူတို့အဆိုအရစနစ်တကျတပ်ဖြတ်မှုဖြစ်ပွားအပြီးတစ်လအကြာမှာအဲ့ဒီဆေးရုံနဲ့ပူးပေါင်းဆောင်ရွက်မှုတွေရပ်တန့်လိုက်ကြောင်း MSF လက်ရှိမချဆရာဝန်များအဖွဲ့ကတင်းလာနေမှာပြောပါတယ်။မေလ7ရက်နေ့ကကာဘူးမြို့ကဒတ်ချက်အီဘာချီဆေးရုံမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကပြုလုပ်ခဲ့တယ်ဆိုတာနဲ့ဘာကြောင့်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းအချက်အလက်တွေအခုချိန်ထိထွက်လာခြင်းမရှိသေးကြောင်းလဲ MSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ MSF အတွက်လုပ်ပေးနေသူတာဖွားဆရာမတဦးမိန်းကလေးငယ်2ဦးနဲ့တိုက်ခိုက်ဆင်ကအနားမှာရှိနေတဲ့တခြားအမျိုးသမီး6ဦးတို့လည်းသေဆုံးတဲ့အထက်ပါသွားတယ်လို့ဆိုပါတယ်။2014ခုနှစ်နိုဝင်ဘာလကစလို့အဲ့ဒီဆေးရုံကတာဖွားဆောင်ကို MSF အဖွဲ့ကဖွင့်ထားခဲ့ပြီးအမျိုးသမီးတွေကိုမိဖွားပေးတာနဲ့မွေးကင်းစကလေးငယ်တွေကိုပြုစုစောင့်ရှောက်တာတွေကိုအခမဲ့ဆောင်ရွက်ပေးနေကြောင်းလဲ MSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေမှာလိမ္မိုက်ဆိုင်ရာအကြမ်းဖက်မှုတွေရပ်တန့်ဖို့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်း15ခုကတနင်္လာနေ့မှာတောင်းဆိုလိုက်ကြပါတယ်။လိမ္မိုက်ဆိုင်ရာအကြမ်းဖက်ဆော်ကားမှုတွေကိုစစ်ပွဲတွေမှာနှီးပြူဟာအဖြစ်အသုံးချနေတာနဲ့အကြမ်းဖက်မှုနဲ့နိုင်ငံရေးအရာဖိနှိပ်မှုတွေအပေါ်အထူးစိုးရိမ်ပူပန်တဲ့အတွက် ပြည်ပကဒေသတွေမှာလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးနေအဖြစ်နဲ့ရောကိုဗစ် -19 ကာလအတွင်းတစ်ကမ္ဘာလုံးမှာဖြစ်နေတဲ့ပြစ်ခတ်တိုက်ခတ်မှုတွေရပ်တန့်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တောင်းဆိုချက်တစ်စိတ်တစ်ဒေသအဖြစ်နဲ့ရောအခုလိုတောင်းဆိုခြင်းဖြစ်ကြောင်း UN Action Against Sexual Violence and Conflict ပြည်ပကဒေသတွေမှာဖြစ်နေတဲ့လိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးကုလသမဂ္ဂအဖွဲ့ကဇွန်လ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မျိုးသမီးနဲ့ကလေးငယ်တွေဟာပဋိပက္ခတွေနဲ့ဆက်နွယ်နေတဲ့လိမ္မိုင်းဆိုင်ရာစော်ကားမှုတွေကိုမမျှတစွာခံစားနေကြရကြတော့အဲ့ဒီအတွက်စော်ကားခံရသူတွေမကပဲသူတို့ရဲ့မိသားစုဝင်တွေနဲ့လူမှုအသံဝိုင်းကိုပါတက်ရောက်မှုတွေရှိစေတာကြောင့်ရင်းချမ်းရေးရရှိဖို့နဲ့အလုံးဒန်းတူပါဝင်ပြီးတဟဇာတာမျှတတဲ့လူမှုအသံဝိုင်းပေါ်ထွန်းလာရေးတို့အတွက်လည်းအဟံအတားဖြစ်စေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါကြောင့်လည်းပြိပကဟန်တာရေးစာနာမှုဆိုင်ရာအကူအညီပေးရေးငင်းညာရေးထင်းသိမ်းမှုနဲ့ငင်းညာရေးတိစားမှုစတဲ့လုပ်ငန်းစဉ်တွေအားလုံးမှာပြိပကဒေသတွေကလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကင်တွယ်ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုအစဉ်တစိုက်အလေးပေးဆောင်ရွက်ခဲ့ကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်အမျိုးသမီးတွေအတိတ်ပဲပြိဝစွာတန်းတူပါဝင်နိုင်ရေးနဲ့ပြိပကဒေသတွေမှာလိမ္မိုင်းဆိုင်ရာအကြမ်းဖက်စော်ကားခံခဲ့ရတဲ့အမျိုးသမီးတွေရဲ့လိုအပ်ချက်နဲ့အတွေ့အကြုံတွေကိုကူညီဖြေရှင်းပေးနိုင်ရေးကိစ္စတို့အတွက်UN Action အဖွဲ့ကအစဉ်အသင့်ရှိကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ သတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ကြပါပြီခင်ဗျာ
ကျွန်တော်ညဝင်းအောင်ပါအမေရိကန်ပြည်ထောင်စုမှာအခုတလောဖြစ်ပေါ်နေတဲ့ Black Lives Matter လှုပ်ရှားမှုရဲ့နောက်ဆုံးအခြေအနေနဲ့တူအမေရိကန်တရားရုံးချုပ်ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တရအကြောင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းအက်ဒီတာဦးကျော်စံသားကိုဆက်သွယ်မေးမြန်းထားပါရခင်ဗျာ
။မင်္ဂလာပါဦးကျော်စံသားခင်ဗျာ။ဒီမင်နီဆိုတာပြည်နယ်မှာ George Floyd ဆိုတဲ့လူမဲအမျိုးသားတူဦးကိုရဲရဖမ်းဆီးတဲ့အခါမှာအသေဆုံးမှုဖြစ်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာအခုတခါပေါ့လေ Atlanta မြို့မှာလည်း Rachel Brooks ဆိုတဲ့လူငယ်လူမဲအမျိုးသားတူဦးကိုရဲရဖမ်းဆီးစင်မှာရုံရင်းစံခတ်ဖြစ်ပြီးတော့ရဲရသနန်းနဲ့ပြစ်ခတ်ပြီးတော့တေဆုံးတာဖြစ်ခဲ့ပါတယ်အဲ့တော့ဒီကိစ္စမှာဥပဒေကြောင်းအရအငင်းပွားဖွယ်ရာတွေပြောဆိုနေတာရှိပါတယ်အဲ့တော့ဥပဒေကြောင်းအရဆိုရင်ဘယ်လိုတွေဖြစ်လာနိုင်မယ်လို့သုံးသပ်ပါသလဲ
Richard Brooks တေဆုံးတာကိစ္စဟာ Black Lives Matter ဆိုတဲ့ဆောင်မှုကိုပိုပြီးအချိန်ရှိကိုတိုးသွားစေပါတယ် Windy စသောက်ဆိုင်ချင်းနားမှာနောက်ကလိုက်ပြတဲ့ရဲဒဏ်ရာနဲ့သူဖေးဆုံးသွားခဲ့တဲ့အတွက်ကြောင့်အဲ့ဒါကိုလူချင်းဆရာဝန်ရဲ့ဆေးအစီအခံထွက်ပေါ်လာပါတယ်။အဲ့ဒီတည်းမှာဖော်ပြလာတာကတော့နောက်ကလာတဲ့ကြီးစံနှစ်ချက်ရဲ့ဒဏ်ရာရောက်သေဆုံးတာဖြစ်တယ်။ဒါကို homicide ဆိုရတော့မှတ်ချက်ရေးထားပါတယ်။ homicide ဆိုတဲ့စကားကတော့ဥပဒေထဲမှာ murder ဆိုတဲ့လူသတ်မှုလည်းဖြစ်နိုင်တယ်။နောက်တစ်ခါ manslaughter ဆိုတဲ့လူသေမှုလည်းဖြစ်နိုင်တယ်။ရုပ်ဆော့အဆုံးဝေဒနာစိတ်ခံစားနေရမှာကိုပတ်ပြောက်စီရင်လို့စေတန်းစပ်တဲ့ euthanasia ဆိုတဲ့ဟာအဲ့ဒါလည်းပါဝင်နေဆိုတော့ homicide ဆိုတာတိတ်ကြက်ပြမှာလေဆိုတော့ဒီဟာမာရာနဲ့ဆွဲဆူခံရမဲ့လာလာတော့ရှိနေပါရဲ့တရားဆွဲဆူတဲ့ဘက်ကသူတို့မနှက်ပြန်ကြီးညာဖို့ရှိရဲလို့ကျွန်တော်ကြားပါတယ်အဲ့ခရိုင်ရှင်းနေချုပ်ကအဲ့လိုပြောတာကိုကျွန်တော်ပဋိဌာန်းမိပါတယ်နောက်တစ်ခုကအဓိကဒီနေရာမှာရဲကပြစ်တဲ့ပိစဟာရဲဟာပြစ်ဖို့လိုအပ်လားရဲကပြင်းနေတော့ပြင်းရင်းဆိုရင်ပြစ်တယ်ဆိုတော့ရဲရဲ့အသက်အန္တရာယ်ကိုရုတ်တရက်ထိခိုက်သွားမှာမလားဒီလိုပြင်းထန်တဲ့ဒဏ်ရာစုပေါ်မှာကြားဥမှန်တလားအဲ့ဒီတပြည့်ရတဲ့ဆွေတော့ဒါဟာအများကြီးပေါ်ပါသွားနိုင်ပါတယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုကဒီအမေရိကန်ပြည်တော်စုတရားရုံးချုပ်ကနေပြီးတော့ဒီ LGBT တွေနဲ့ပတ်သက်ပြီးတော့ဟိုအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုကိုလည်းချတယ်လို့ကျွန်တော်သိရပါတယ်ဒီကိစ္စကဘယ်လောက်ထိအရေးပါပါလဲခင်ဗျအ
ရေးပါပါတယ်LGBT တွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့တရားရုံးချုပ်ကဆုံးဖြတ်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကအရင်ကဒီကိစ္စမှာသိပြီးတော့အငင်းပွားနေကြတဲ့ကိစ္စပါအကြကြီးပဲတရားရုံးချုပ်ရဲ့ဖွဲ့စည်းပုံကိုကြည့်မယ်ဆိုရင်ညသောအချင်းကသမ္မတတွေကသူတို့လိုတဲ့တရားသူကြီးကိုအစဉ်ဆက်ခန့်သွားခဲ့တာဖြစ်ပါတယ်တစ်သက်မှာတစ်ခါသူတို့ခန့်ခဲ့ပြီးတော့သူတို့ရာထူးကချုပ်လို့ဖယ်ဆောင်လဲမရပါဘူးအဲ့လိုထားရလဲပဲသမ္မတဆက်ဆက်ပြောင်းလဲလာတဲ့အချိန်မူမပြောင်းအောင်ဆိုပြီးတော့တောက်လျှောက်ဒီကြောင်ခံထားတာဖြစ်ပါတယ်။အဲ့လိုခံထားတဲ့ညမှာ Republican တွေကခံထားရတာနဲ့ Democrat တွေကခံထားရတာအင်အားတန်ဆိုင်တဲ့သဘောမျိုးဖြစ်နေပါတယ်။နောက်ဆုံးမှာ Donald Trump ကသူ့လိုလာတဲ့လူတွေခန့်လိုက်တော့ဒီ Republican တွေ Conservative ဖြစ်တဲ့တရားသူကြီးတွေအသာသွားပြီးလို့ယူဆနေရတဲ့ဘုဟုတရားယုံကအခုခါမှာ ဖြစ်သစ် modern idea နဲ့တောင်းဆိုနေရတဲ့ LGBT နာလိင်မှုကိစ္စသမျိုးကြမဟုတ်သူများပေါ့လေဒီအခွင့်အရေးကိုသူတို့ကကာကွယ်ပြီးတော့ဆုံးဖြတ်လိုက်တာဖြစ်တဲ့တဲ့သိရေးပါတဲ့ကိစ္စလို့ပြောမှာဖြစ်ပါတယ်အဲ့ဒီ Donald Trump နောက်ဆုံးခန့်ခဲ့တဲ့တရားစီရ Neil Gorsuch အဲ့လူကို၌ကဒီဆုံးဖြတ်ချက်ကိုသူကိုယ်တိုင်ပါဝင်ရေးသားပြီးတော့ဒီဟာကိုသူတို့အကာအကွယ်ပေးရမယ်အလုပ်ခွင်ထဲမှာခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပြီးတော့ရေးသားလိုက်တာဖြစ်ပါတယ
်ဒါတွေကသမ္မတ Donald Trump ပေါ်ကိုဘယ်လောက်ထိရိုက်ခတ်မှုရှိစေမှာလဲခင်ဗျာ
ခုနပြောလိုပဲပြည်ထောင်စုတရားရုံးချုပ်ဟာသူအလိုတိုင်းတော့မဖြစ်ဘူးပေါ့လေဒါဝိသူရွေးချယ်ခံလိုက်တဲ့တရားသူကြီးတွေကို၌ကပဲသူဖြစ်စေတဲ့အတိုင်းမရက်တည်ဘူးဆိုတာပြသရဲဆိုတော့သူအတွက်ထုနှံခံရမှုတစ်ခုလို့အဓိကပြောမှဖြစ်ပါတယ်နောက်သမ္မတ Donald Trump ဘက်ကလည်းပဲသူရဲ့ Executive Order သမ္မတရဲ့လွတ်ပိုင်ခွင့်အရထုတ်ပြန်တဲ့အမိန့်ရဲကိုထိန်းချုပ်မယ်ဘယ်လိုပဲလုပ်မယ်ဆိုတဲ့အမိန့်ကိုမနေ့ပြန်လက်မှတ်ထိုးဖို့ရှိတယ်လို့သတင်းထွက်ပါတယ်ဒါပေမဲ့အဲ့ဒီထက်မှာတော့ဒါရဲတွေကိုစီအာသုံးခင်မပြေတာပေါ့ဒီ militarization of police အဲအခုရဲတွေတချို့ဆိုလို့ရှိရင်အရာတဲမှာရဲတွေကရင်းစခန်းဖြစ်လို့ရောက်ရင်ရဲနဲ့မတူဘူးလုံုံမှုထိန်းတဲ့ရဲကိုစစ်တပ်ရှေ့တန်းထွက်လာတဲ့စစ်သားတွေနဲ့တူနေတယ်တချို့ဆိုရင်အာဖဂန်နစ္စတန်စစ်သားတွေကြိုင်နေတယ်ရဲတွေသာဆိုစပြောကြတယ်အဲ့ဒါမျိုးတွေမဖြစ်ရဘူးပေါ့လေစသဖြင့်အဲ့လိုထိန်းချုပ်တဲ့ကြီးကျယ်ကိစ္စတော့ဟုတ်လင်းမှာမဟုတ်လို့မယူဆဘူးဒါပေမဲ့ရဲတွေရဲ့လွတ်တဲ့ကိစ္စတွေကိုအတီးအလင်းစုံကြည့်နိုင်တဲ့အထောက်အထားပေါ်လင်းစေမဲ့ကိစ္စမျိုးကသာသူကအဓိကထားပြီးအမိန့်ထုတ်ပေးမလားဆိုပြီးတော့လေခံမှန်းချက်တွေရှင်းရပါခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ
VO ရဲ့အင်ကာနီမနခင်စီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ကျွန်မခွာညိုပါရှင်23ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီစီဝေးတွေကိုကန့်သက်ချက်တွေနဲ့ဇွန်လ15ရက်နေ့တနင်္လာနေ့မှာပြန်ပြီးတော့စတင်ကျင်းပနေပါတယ်မလထဲမှာကျင်းပရမယ့်စီဝေးတွေကို COVID-19 ကပ်ရောဂါကြောင့်ရွှေ့ဆိုင်းခဲ့ပြီးမှအခုပြန်ပြီးတော့ကျင်းပခဲ့တာပါပုံမှန်လိုကျင်းပရတာမဟုတ်တဲ့အစည်းအဝေးတွေမှာဘလို့အကြောင်းတွေကိုဆွေးနွေးဆုံးဖြတ်ကြဖို့ရှိတယ်လဲဆိုတာကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာမြို့ကနေ research line ပြဖို့ထားတဲ့သတင်းလွှာကိုအခြေခံပြီးပြောပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတဲ့ကာလအတွင်းကျင်းပနေတဲ့အစည်းအဝေးတွေမှာကိုယ်တိုင်တက်ရောက်သူတွေအနေနဲ့ကျန်းမာရေးအန္တရာယ်မဖြစ်စေရအောင်လူချင်းခက်ခွာခွာနေကြရမယ့်စည်းကမ်းကိုတော့တိတိကျကျလိုက်နာကြရမှာဖြစ်ကြောင်းကုလဆိုင်ရာအရာရှိတွေကပြောပါတယ်။အစည်းအဝေးကိုလူကိုယ်တိုင်တက်ကြမဲ့ကိုယ်စားလှယ်အဖွဲ့တွေမှာလူဦးရေကိုရှော့ချထားမှာဖြစ်ပြီးယာနဲ့ချီတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အလွတ်တဘောတွေ့ဆုံမှုတွေကိုလည်းကုလသမဂ္ဂအစအုပ်အတွင်းမှာလုပ်ကြရမှာမဟုတ်ပါဘူး။အစည်းရင်ခံစားတင်သွင်းတာတွေနဲ့လူခွင့်ရေးအကြောင်းပြန်လည်ဆွေးနွေးမှုတွေကိုသက်ဆိုင်ရာကျွမ်းကျင်သူတွေကလူကိုယ်တိုင်ဖြစ်စေဗီဒီယိုကောတွေကဖြစ်စေပါဝင်ဆွေးနွေးသွားကြမှာပါ။ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံမာလီယူကရိန်းလစ်ဗျာအာဖဂန်နစ္စတန်နဲ့ဗဟိုအာဖရိကနိုင်ငံတွေပါဝင်နိုင်ငံတွေနဲ့ပတ်သက်လို့လည်းဆွေးနွေးသုံးသပ်ကြမှာဖြစ်ပါတယ်။သတင်းတစ်ပတ်ကြာမဲ့အစည်းအဝေးအတွင်းအဓိကဆွေးနွေးကြမဲ့အကြောင်းအရာတွေထဲမှာတော့အမေရိကန်ပြည်ထောင်စုအတွင်းရက်တက်ဖွဲ့ကဖမ်းဆီးချိန်မှာတည်ဆုံသွားတဲ့အာဖရိကန်အမေရိကန်ဖြစ်သူဂျော့ဂျ်ဖရိုင်ယာစ်ကိစ္စကတော့အရေးပေါ်အခြေအနေဖြစ်နေဆွေးနွေးကြမှာပါ။အမေရိကန်ကိစ္စဆွေးနွေးတာကိုတချို့နိုင်ငံတွေကအသုံးချပြီးသူတို့တင်ပြပြောချင်တာတွေကိုတွန်းတွန်းတိုက်တိုက်ဆွေးနွေးသွားနိုင်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ဂျနီဗာမြို့ကညွှန်ကြားရေးမှူးဂျွန်ဖစ်ရှာကပြောပါတယ
်။ We're also very concerned of course that China is seeking to exploit this moment of global chaos.
လက်ရှိကမ္ဘာနဲ့အမေရိကန်မှာဖြစ်နေတဲ့မတိမငြိမ်အခြေအနေတွေကိုတရုတ်ကခွင့်ကောင်းယူပြီးဟောင်ကောင်မှာလူခွင့်ရေးနဲ့လွတ်လပ်ခွင့်အပေါ်မှာဖိနှိပ်မှာမျိုးကျွန်တော်တို့ကတိတ်ပြီးတော့စိုးရိမ်ပါတယ်။နိုင်ငံတွေအနေနဲ့ဒီအခြေအနေမျိုးမှာဟောင်ကောင်ရေးကိုပို့ပြီးတော့အာရုံစိုက်ကြဖို့တောင်းဆိုချင်ပါတယ်။အခုလိုအခြေအနေမျိုးမှာနိုင်ငံတကာကဘလို့တုံ့ပြန်မလဲဆိုတာတရုတ်ကလည်းစောင့်ကြည့်နေမှာပါ။တရုတ်လုပ်နေတာတွေကိုဘာမှမပြောဘူးဆိုရင်နောက်ထပ်နှိမ်နှင်းမှုတွေထပ်လုပ်ဖို့ပို့ပြီးတော့ရဲတဲ့လာလိမ့်မယ်လို့ထင်ပါတယ်လို့သူကပြောပါတယ်။Washington Post ကဆောင်းပါရှင်ဂျမတ်ခါရှိုဂီအသက်ခံရမှုဟာ sorry အစိုးရရဲ့ထောက်လှမ်းရေးလက်ချက်ဖြစ်တယ်လို့အခိုင်အမာစုံစမ်းတွေ့ရတဲ့အကြောင်းဥပဒေမဲ့တပ်ဖြတ်မှုဆိုင်ရာအထူးကြွမ်းကျင်သူ Annex Kalimat ကမနစ်ကအစည်းအဝေးခန်းစာမှာတင်ပြခဲ့ပါတယ်။ဒီနေ့လူခွင့်ရေးကောင်စီအစည်းအဝေးမှာ sorry အစိုးရရဲ့လူခွင့်ရေးချိုးဖောက်နေတဲ့ကိစ္စဆွေးနွေးဖို့အစီအစဉ်မပါပေမဲ့ထပ်ပြီးအာရုံစိုက်ကြဖို့လိုတယ်လို့ Fisher ကယူဆထားပါတယ
်။ In addition to of course the murder of Khashoggi
Khashoggi အသက်ခံရမှုတဲ့ကိစ္စအပြင်လူခွင့်ရေးလှုပ်ရှားသူအမျိုးသမီးအတော်များများဆက်ပြီးတော့အဖမ်းခံနေရဆဲပါ။တချို့ကတော့ပြန်လွတ်ပေးပေမဲ့ဖန်ခံထားတဲ့သူတွေရှိနေစေညှဉ်းပန်းနှိပ်စက်တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေသေးပါပဲသူတို့ဟာရာဇဝတ်ပြစ်မှုတွေနဲ့ရင်ဆိုင်နေကြရတယ် Now, sorry, ma, te dan pe kwa miya mure le sabi ro shi ni re. Atai ka nui bo pansi pinne mure le lo ni re lu fisha ga sabi o ba re. Di trin pa gong bain cha yin, lu kwe ye gong si zan ni song cha cha paong le zhe jo gu, song cha ta di piu ra re lo po shi ba re. Eri te ma, Myanmar, Libya, Iran, Nicaragua, Tang Sulan nangyan re ga, lu kwe ye chin nui re gu do te se ye, atan piu cha dui pa we ma pte ba re shin, te ma kwa nyo ba.
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တနှစ်ကိုအမေရိကန်ဒေါ်လာဘီလီယံရာနဲ့ချီပြီးလဲပတ်နေတဲ့ကမ္ဘာတောင်းရွှေပြောင်းကိုသားတွေရဲ့ဝင်ငွေကကိုဗစ် -19 ကာယရောဂါအတွင်းမှာကျသွားပါတယ်။အလုံးရင်းနဲ့နေရပြန်နေကြတဲ့သူတွေထဲမှာမြန်မာရွှေပြောင်းသူသားတွေစီကဝင်ငွေကရောဘယ်လောက်ထိကျသွားနိုင်ပါလဲ။ပညာရှင်တချို့နဲ့အလုံးသမားရေးကူညီသူတွေရဲ့အမြင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါကမ္ဘာပံအချက်အလက်အတိုင်းဆိုရင်ပြပရောက်မြန်မာလုပ်သားတွေအိမ်ပြန်ပို့ရဝင်ငွေက2019နောက်ပိုင်းမှာတနည်းကိုအမေရိကန်ဒေါ်လာ 3.5 ကနေ 10 ဘီလီယံအထိရှိနိုင်တယ်လို့ ILO ရဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။ဒီပမာဏကမြန်မာနိုင်ငံတစ်ခုလုံးပြပပို့ကုန်ဝင်ငွေအားလုံးရဲ့ထက်ဝက်လောက်ရှိနေတာပါ။အခုတော့ COVID-19 ကာယရောဂါအကျိုးဆက်မှာဒီဝင်ငွေကလုံးဝကျဆင်းသွားတယ်လို့ပညာရှင်တွေကထောက်ပြလိုက်ပါတယ်။ထိုင်းမလေးရှားတရုတ်အိန္ဒိယစင်ကာပူ UAE ကိုရီးယားဒီနိုင်ငံတွေမှာတရားဝင်ရောတရားမဝင်အလုပ်လုပ်နေတဲ့မြန်မာအများစုလုံးလမဲ့ဖြစ်နေလို့တချို့ကလည်းအစိုးရအစီအစဉ်နဲ့အလုံးရင်းလိုက်နေရပြန်နေကြပါတယ်။ဒါကြောင့်အကုန်မဟုတ်ဘူးဆိုရင်တောင်မှဒေါ်လာဘီလီယံနဲ့ချီဝင်ဝေးကျသွားပြီးပြည်တွင်းမှာကြက်တဲမှုကြီးစဖြစ်လာရလို့ ILO နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ရွှေပြောင်းအလုပ်သမားပညာရေးစင်တာ FET ရဲ့တောင်အကန်ဦးမိုးဝေကပြောလိုက်ပါတယ်။
ကျွန်တော်တနေ့ကမြန်မာနိုင်ငံပြောင်းဝင်နေမှုကဆက်ပြီးရန်လောက်ရှိတယ်ကတော့အများကြီးပဲဝင်တာဒီငွေတွေကမင်းလားဒီရင်းနဲ့ရောက်ပြီးတော့ဒီရင်းနဲ့ကမိသားစုတွေတောင်းဝမီရေးတောင်းထားတဲ့အလို့အရှိတယ်ဒါကခုဒီလူတွေပြန်လာတဲ့ခဲမှာဆိုကျွန်တော်ရဲ့ဒီလောအပ်ခါရမရတော့ဘူးမရတဲ့ဘက်ဒီတောင်းဝမီရေးတွေကခက်ခဲဖြစ်လာတယ
်တကဘာလုံးကလည်းရွှေပြောင်းတို့သားတွေနေရပြန်ဖို့ရဲ့ဝင်ငွေကဒေါ်လာဘီလီယံရာနဲ့ချီပြီးရှိပါတယ်မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်ဒီ၅နိုင်ငံကရွှေပြောင်းလူသားတွေကို ILO ကမေးကြည့်ရမှာအိမ်ပြန်လာရတဲ့သူ48ရာခိုင်နှုန်းကအလုပ်ကထွက်ခဲ့ရဖြစ်ပြီးနေရက်ကသူတို့မိသားစုတွေအတွက်စိုးရိမ်တာအလုပ်သက်တမ်းတိုးဖို့အတွက်မဆုံးဖြတ်နိုင်သေးရာနေရက်ကနေပြန်ဝင်ငွေမရမှာဒါတွေကိုစိုးရိမ်လို့ပြန်လာကြတာပါ24ရာခိုင်နှုန်းကတော့စာကျုပ်သက်တမ်းကျန်ပါသေးတယ်16ရာခိုင်နှုန်းကတော့အပြင်းနဲ့ယာယီစာကျုပ်ကိုရက်ဆဲလိုက်တဲ့သူတွေဖြစ်ပါတယ်မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်ဒီနိုင်ငံတွေကနေရပြန်တဲ့သူတွေရဲ့လက်တလောစိတ်ကူးကိုမေးမြန်းထားရဲ့ ILO ရဲ့စစ်တမ်းမှာတော့ထောက်ဝက်လောက်ကနေရမှာပဲနေမယ်လို့ပြောခဲ့ပြီး20ရာခိုင်နှုန်းကလေလုံငန်း၊ကိုယ်ပိုင်စီးပွားရေးနဲ့အလုပ်တစ်ခုရှာဖို့စိတ်ကူးရှိရလို့ဖြေခဲ့ပါတယ်။ကြံတဲ့သူတွေကတော့ပြည်ပကိုပြန်သွားမယ်။ဒါမှမဟုတ်ရင်ဘာမှမဆုံးဖြတ်ရသေးဘူးဆိုတာဖြေခဲ့ပါတယ်။မြန်မာရွှေပြောင်းလူသားတွေရဲ့ရည်ရွယ်စီမံကိန်းကိုမေးကြည့်ရခါမှာတော့60ရာခိုင်နှုန်းလောက်ကပြည်ပကိုပြန်ထွက်မယ်ဆိုတာဖြေခဲ့ပါတယ်။ဒီအချက်ကိုကြည့်မှဆိုရင်ပြည်တွင်းမှာသူတို့အတွက်လောက်ကန်ခွင့်လန်းအာမခံချက်မရှိသေးဘူးဆိုတာမြင်သာရလို့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ်
။ဟုတ်ပါရဲ့ခင်ဗျာ။သူတို့ကရောဂါဖြစ်လာခဲ့တော့သူတို့နိုင်ငံမှာစတာဖြစ်ပြည်ဦးနိုင်ငံမှာစတာဖြစ်ခဲ့တယ်အပြည့်ရဲ့ကျွန်တော်ထိုင်းနိုင်ငံကကျွန်တော်တို့ထက်ပိုပြီးတော့ဆော့ဖီဒီမှာဖြစ်တယ်မလေးရှားနိုင်ငံမှာလည်းဖြစ်တယ်နော်အဲ့တော့အဲ့ဒီအခြေအနေတွေကိုကြည့်ပြီးတော့အခုကျွန်တော်တို့ဒီမှာရောက်လာပြီးတော့ဟာဟိုပြန်မှုပဲစဉ်းစားနေတာကိုကြည့်ကြရင်တော့တော်တော်ရောဂါအခြေအနေထက်ဆိုင်ရင်ဟိုပဲပိုပြီးအာရုံစိုက်တယ်လို့ယူဆလို့ရပါတယ
်ထိုင်းနိုင်ငံမှာမြန်မာအများဆုံးအလုံးလုံးနေပြီး MOU လုပ်သား9,400ကျော်ရှိပါတယ်အခြားတရားဝင်နီလာနဲ့အသွားရသူတွေပါထိတော့မဆိုရင်စုစုပေါင်း2,000ကျော်နိုင်တယ်လို့ထိုင်းရောက်မြန်မာရေးကူညီသူကိုထူးချစ်က VOA ကိုပြောပါတယ်။ဇွန်လ15ရက်ဒီနေ့ကစပြီးထိုင်းမှာ COVID-19 နဲ့ပတ်သက်လို့ဖြေလျှော့ရေးစပြီးလုပ်နေရဆိုပေမဲ့နှစ်နိုင်ငံအစင်းနဲ့လုံရမှာရှိလို့အလုပ်တွေပြန်ခေါ်တာကြာအောင်မယ်လို့ဗန်ကောက်ကမြန်မာအလုပ်သမားတန်ရာရှိဦးမျိုးမြင့်နိုင်ကပြောပါတယ်။
အမေရိကန်တို့ကသူတို့ဒီအလုံး process ပါညာပြန်အေးတဲ့ချိန်ကမှာပါလားသူတို့တွေကတော့သူပြန်ခေါ်ဝေးခံနေပတ်သက်ပြီးတော့ဒါတော့ကြောင်းမနေတည်ရတယ်ဟုတ်သူပြန်ဝင်မယ်ဆိုတဲ့ခါတည်းလို့ရှိရင်ဒီနေ့ညနာမှုဘုံအဖွဲ့လို့ပေါ့နော်အဲဒီမှာမှဖြစ်တဲ့ဥစ္စာ တို့ဘုဒ္ဓဘာသာနဲ့ပါလဲအားပေးတာရှိတယ်အလုံးလုံးကဆက်ပါမဲ့တို့ insurance ဆိုအဲ့လိုမျိုးတွေဆိုလေတော့
မလာ27ရက်နေ့ကနေမနေ့ကအထိနေဆက်ကနေပြောင်းဝင်လာတဲ့ထိုင်းကမြန်မာလုံသား6,000-9,000ကျော်ရှိရလို့မဲဆောက်ကအလုံသမားတန်ရာရှိဦးဝေလင်းမောင်က VOA ကိုအတည်ပြုပါတယ်မြန်မာလုံသားအင်အားရဲ့20ရာခိုင်နှုန်းကျော်ကပြည်ပမှာအလုံးလုံးနေကြတာပါတန်ကနေတရားဝင်ငွေလွှဲရနေပြီးတရားမဝင်လမ်းကြောင်းကပဲငွေလွှဲနေလို့မြန်မာအစိုးရအနေနဲ့အခွန်အရေးရအောင်များဆုံးသုံးသိမ့်ပြီးဒါမှလည်းရွှေပြောင်းလုံသားတွေလူမှုဖုံလုံကြီးကနေခန်းစား권တွေရနိုင်လိမ့်မယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကအကြံပြုထားပါတယ်COVID-19 ကြောင့်တကမ္ဘာလုံးစီးပွားရေးအခြေအနေကအရှေ့အာရှနဲ့ပစိဖိတ်ဒေသမှာလူပေါင်းတန်း230ကျော်နဲ့အများဆုံးဖြစ်ပါတယ်။တကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်လူပေါင်းတန်း540ကျော်လောက်စီးပွားရေးကျက်တဲ့နေပါတယ်။ပြီးတော့ကမ္ဘာလူကြီး1ဘီလီယံလောက်ဆင်းရဲတွင်းကိုကြာရောက်နိုင်တယ်လို့ကမ္ဘာစီးပွားရေးဖိုရမ်ကဒီရက်ပိုင်းသတင်းထုတ်ပြန်ထားတာပါ။Oxfam အဖွဲ့ရဲ့တွက်ချက်ပုံတိုင်းဆိုရင်တရက်ကိုအမေရိကန်ဒေါ်လာ 5.5 မြန်မာကျပ်ငွေနဲ့ဆိုရင်8000အောက်ကိုလျော့ပြီးဝင်ငွေရတဲ့သူတွေကိုစုလို့လာဖြစ်ပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေတင်ပြပို့ခဲ့တာပါအ
င်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်အခုတော့ Don't Call Me Glass ဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့သဘောထားအမြင်တွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်အမေရိကန်ပြည်ထောင်စုကစတင်ခဲ့တဲ့လူမျိုးရေးခွဲခြားမှုစတင်တဲ့လှုပ်ရှားမှုကြီးဟာဥရောပနိုင်ငံတွေအပါအဝင်တစ်ကမ္ဘာလုံးကိုပြန့်နှံ့လာရမှာမြန်မာနိုင်ငံကိုလည်းရိုက်ခတ်လာခဲ့ပါတယ်။ကလားဆိုတဲ့အတုံးနှုံးမှာခွဲခြားနှိမ်ချမှုတွေပါနေတယ်လို့ခန့်စားရတဲ့အိန္ဒိယလူငယ်တွေကနေ Don't Call Me Glass ဆိုတဲ့ online campaign လှုပ်ရှားမှုကိုစတင်နေကြောင်းဦးဆောင်သူလည်းဖြစ်လူခွေရေးလှုပ်ရှားတက်ကြွသူကိုစင်လင်းမွန်ကပြည်ဝေးကိုပြောပါတယ
်။ဒီဟိုအမေရိကန်တနိုင်ငံလုံးမှာပေါ့လေဒါလှုပ်ရှားမှုတွေဖြစ်လာတယ်။အဲ့ဒီ effect ကမြန်မာနိုင်ငံပေါ်တက်ရောက်လာတယ်လို့ဟိုဟာယူဆလို့ရတယ်။အဲ့ဒီပြဿနာဖြစ်လာပြီးနောက်ပိုင်းမှာမြန်မာနိုင်ငံမှာအချို့သောလူငယ်တွေကဒီမှာလည်းကအားလုံးတုံ့ပြန်ကြတဲ့ဒီအိန္ဒိယနေပေါ့နော်အိန္ဒိယနေကိုခေါ်ဝေါ်တုံ့ဆွဲရဲ့ဒီကလားဆိုတဲ့စကားလုံးဟာ resistance ဖြစ်တယ်ပေါ့ဒါလူမျိုးကြီးကခွဲခြားတဲ့စကားလုံးဖြစ်တယ်နဲ့ခွဲခြားတဲ့စကားလုံးမဟုတ်ဘူးဆိုတဲ့စကားအိုင်းနေခြားထဲမှာကျွန်တော်တို့အခြေခြေစကားတွေပြောလာကြတယ်အထူးသဖြင့်ဟိုလူမျိုးကြီးခွဲခြားဆက်ဆံနေသူယူဆကြတဲ့သူတွေကဒါအိန္ဒိယလူငယ်တွေပေါ့နော်ဒီအများစုပေါ့အဲ့တော့ကတော့အချို့သောလူငယ်တွေလည်းရှိတော့ပဲပေါ့အချို့သောအိန္ဒိယမဟုတ်သောလူငယ်တွေလည်းရှိတော့ပဲသူတို့ကသာပေါ့လူမျိုးကြီးခွဲခြားဆက်ဆံတာဟုတ်ပါတယ်တို့ဟိုလက်ခံကြတဲ့ပြည်လာကြတယ်ပေါ့လေပြည်လာကြတယ်ဆိုတော့ဒါအစ်ဒီလိုဖြစ်လာတဲ့နောက်ပိုင်းမှာကျွန်တော်တို့တော့ဒီလူမျိုးကြီးခွဲခြားတာကိုလူမျိုးကြီးခွဲခြားဆက်ဆံမှုလို့သတ်မှတ်တဲ့ဟိုလူတွေဘလောက်လောက်ရှိလဲပေါ့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဒီစကားလုံးကိုလက်မခံပါဘူးဆိုတဲ့သူတွေပေါ့နော်လက်မခံပါဘူးဆိုတဲ့သူတွေကသူပြီးတော့ကျွန်တော်တို့ဒီ campaign လေးကိုစပြီးတော့လုပ်ကြမယ်ဆိုပြီးလုပ်ဖြစ်သွားတာ
ကလားလို့မခေါ်ပါနဲ့ဆိုတော့လှုပ်ရှားမှုရဲ့အဓိကရည်ရွယ်ချက်ကတော့အရင်ကအိန္ဒိယတိုင်းငယ်ကလာတဲ့သူတွေကိုကလားလို့ခေါ်ခဲ့တယ်ဆိုတဲ့သမိုင်းကြောင်းရှိခဲ့ပေမယ့်ဒီကနေ့ခင်မှာတော့ကလားဆိုတဲ့အတုံးတုံးမှာနှိမ့်ချခွဲခြားပုတ်ခတ်ပြောဆိုတဲ့အဓိပ္ပာယ်တွေရှိလာတဲ့အတွက်မတုံးဖို့ဖြစ်တယ်လို့မြင်ကြောင်းလူခွေရေးကျန်းကျင်သူဒေါက်တာခင်စောဝင်းက BOE ကိုပြောပါတယ
်။ Negro တွေကို Nigger လို့ခေါ်တယ်။အဲ့ Nigger နေပြီးတော့ Negro ဖြစ်လာတယ်နော် black american ဖြစ်လာတယ် african american ဖြစ်လာတယ်နော်ဆိုတော့သဘောကဒီလူတို့ရဲ့ခရီးကန်ရှင်တို့ရဲ့လူစံပေးကိုကွာညံပေးရတာတော့ဟာနော်ညပြီးမှလည်းတို့ငယ်ကတည်းကဟိုတောက်ကလာကလာခေါ်ကြတယ်ပဲပေါ့လေသို့တော်ဒီဘက်ရှိချတဲ့ခါကျတော့အရင် sensitive ဖြစ်လာတယ်သူဖြင့်2010နောက်ပိုင်းမှာဒီဟိုလူရိုးပြည်ထောင်စုဖြစ်လာတဲ့ခါကျတော့ဒီလူတွေကိုဘလို့ခေါ်ကြတာလဲပြင်းချာဘင်္ဂါလီနော်ဒီကလာတိုင်းတပါးသားဘာညာဖြစ်လာတဲ့အခါကျတော့ဟိုနည်းစဉ်းစားရမယ်။ဆိုတော့ဟိုခက်ကလည်းအရင်ကတော့မဟုတ်တော့ဘူးလေ။အနာရှင်အမခက်အမနေကြတာမဟုတ်ဘူး။ဟိုဒီမိုကရေစီဆိုတဲ့အခါကျတော့သူများစုလူနည်းစုရှေ့ဆိုပေမဲ့လူနည်းစုရဲ့စံသားလေးကိုလည်းကိုယ်လည်းရောရမယ်။ပြင်ပြင်းစင်သွားမှာပဲ။တနည်းအားမှာတော့ဒါစမှာပဲ။ဒါမလို့လို့ရှင်လို့ရှင်တယ်သူကလူကြီးကဒါကိုလူလူရှုနေမှာပဲ
အလားတူလူခွေကြီးလှုပ်ရှားတက်ကြွသူလက်တင်စာရှင်လက်ကြီးရဲ့အမြင်ကတော့
ကျွန်တော်တို့ကအဲ့လိုမျိုးအခေါ်ခံရတဲ့အတိုင်းဝိုင်းတွေအတန်ကိုနားထောင်မယ်ဆိုရင်ညဘဝအချိန်ကသူတို့အခေါ်ခံရတဲ့အချိန်မှာသူတို့နှိမ်တယ်လို့မျိုးခွဲခြားတယ်လို့မျိုးဖိနှိပ်ထားတယ်လို့မျိုးခံစားရတယ်ဆိုခံစားချက်တွေကိုအများကြီးပြန်နားထောင်ရတယ်အဲဆိုတဲ့အခါမှာဒါအပြင်ဒီလိုမျိုးအဲခေါ်ဆိုမှုတွေဟာဆိုအခုဆိုရင်ကျွန်တော်တို့ယဉ်ကျေးမှုမှာနေ့စဉ်ဘဝတွေမှာပြည့်နှက်လာတယ်ဥပမာအဲကလားဆိုတဲ့စကားလုံးဒီကလတ်ထိုင်းဖြစ်မလားကလဲဘေးဖြစ်မလားဒီစီးပွားလုံငန်းနာမည်ဖြစ်လာဒါပေမဲ့အဲ့ပစ္စည်းတွေကကြတော့တက်မဲ့ဖြစ်ပါတယ်တက်မဲ့ပစ္စည်းတွေကျွန်တော်ခေါ်တာကနှိမ်ချမှုခွဲခြားမှုလို့ပြောလို့တော့မရဘူးဒါပေမဲ့လူတွေအပေါ်မှာဒီနှိမ်ချလို့တဲ့ခွဲခြားလို့တဲ့အဖဲချင်လို့တဲ့ရည်ရွယ်ချက်နဲ့ခေါ်တာမျိုးဆိုရင်မဖြစ်မနေကျွန်တော်ကစန့်ချရမယ်ဒါဒီ resistance ဒါဒီလူမျိုးကြီးခွဲခြားမှုလို့ကျွန်တော်ပြောရတဲ့ ဲ့ဆိုတော့ကျမတို့ကဒီဒီလိုမျိုးမတူတဲ့လူတွေရဲ့အကိုယ်တိုင်ကြုံတွေ့နေရတဲ့လူတွေရဲ့အတောင်နားထောင်ဖို့လို့ရတယ်ကိုယ်ကိုယ်တိုင်ကမခံစားခဲ့ရဘူးဆိုရင်ခံစားနေရတဲ့လူတွေကိုကျမတို့နားလည်ပေးဖို့လို့ရတယ်စာနာပေးဖို့လို့ပါတယ
်အခုလိုသူတို့ရဲ့လှုပ်ရှားမှုကြောင့်နှိမ်ချတဲ့အတိတ်ပဲရှိတဲ့ကလားဆိုတဲ့အခေါ်ပေါ်ချက်ချင်းပျောက်ကွယ်သွားမှာမဟုတ်ဘူးဆိုတာသိပေမဲ့အတိအငြင်းတတိပြုမိလာစေရင်အစပထမဖြစ်တယ်လို့ကိုစေလင်းမွန်က VOA ကိုပြောပါတယ်ရှင်
။တိုင်းရင်းဒေသကတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးကြရပြီးနေရာရင်းတွေကိုမပြန်ရဲကြတော့ဘဲအသက်သေးလူရမှအခြေချနေထိုင်ဖို့ကြိုးစားရုန်းကန်နေရတဲ့ရှမ်းပြည်နယ်တွေကဒုက္ခသည်တွေအကြောင်းဒုက္ခသည်များနေ့အထူးအစီအစဉ်ဖြစ်နေကျမစုမွန်ကစူးစီးတင်ဆက်ပေးကြပါတယ်။ဟုတ်ပါတယ်။စစ်မီးတွေမငြိမ်းနိုင်သေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာအခုချိန်ထိကိုတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဆက်ဖြစ်ပွားနေစေပါဒီလိုမျိုးမငြိမ်းနိုင်သေးတဲ့စစ်မီးတွေကြားဆေးပရိပခါတွေတင်မာနေတာမို့ထောင်ချီတဲ့ရှမ်းပြည်နယ်တွင်ကဒေသခံရှမ်းလူလူအပါအဝင်အဲ့ဒီဒေသမှာနေထိုင်တဲ့တိုင်းရင်းသားပြည်သူတွေဟာအသက်ဘေးလွတ်ရာအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်။တကဘာလုံးကိုဗစ် -19 ကပ်ရောဂါဖြစ်နေတဲ့အချိန်ဒုက္ခသည်တွေမှာစစ်ဘေးရောရောဂါဘေးကြောင့်မှာအန္တရာယ်ကြီးတဲ့အနေအထားဖြစ်နေပါတယ်လို့တအောင်းမျိုးသမီးအဖွဲ့စည်းရဲ့အကြံပေးလွေပွင့်ညင်းကပြောပြပါတယ်
။ဒီမှာတို့တောင်းဒေသမှာဆိုလို့ရှိရင်ဖက်ပွဲတွေလည်းမရက်သေးဘူးနော်။တော့အခုကဆူယောဂါဖြစ်ပေမဲ့လည်းစီးပြေးချောင်းတွေတိုးလာတာပဲရှိရပါတော့ဒီကင်းချင်းမှာပဲထက်လေပြင်းနေရတယ်လို့ဖြစ်တယ်။ဒါပေမဲ့အချိန်လေးနည်းနည်းညင်လာတဲ့ပြန်သွားအဲ့လိုမျိုးတွေလုပ်တယ်လေ။ဆိုတော့ကိန်းကနားရတိတိတကျပြောခွာရင်းကိုပဲပေါ့နော်။အဲ့လိုခက်တဲ့အတွက်ကြောင့်မို့တောရောက်ပြီးနေတဲ့အခါမှာလည်းအရင်ကိုခက်ဖြစ်တယ်။အခုကယောဂါကြီးဖြစ်နေတဲ့အချိန်မှာဆိုလို့ရှိရင်ဒီလူစုတွေတော့လည်းအနေနဲ့ရှိရအဲ့လိုဖြစ်တဲ့အတွက်ကြောင့်မို့နှစ်ဖက်စလုံးကတက်ကိုရက်တော့လိုအပ်တယ်။
စစ်ရှောင်ဒုက္ခတဲ့အများစုကိုတော့ခရီးရန်ဖျားရှိခိုးကြောင်းဖုံးတော်ကြီးကျောင်းနေနဲ့စာတင်ကျောင်းနေမှာရှမ်းမြို့မြို့မြို့ဖားတွေနဲ့ဒေသခံတွေကကူညီဆောင်ရှောက်ပေးထားပါတယ်။တိုက်ပွဲတွေခေတ္တငြိမ်သက်သွားချိန်ဆိုရင်တချို့ကနေရက်ကိုပြန်ပါတယ်။အများစုကတော့မိုင်းအနေရလို့ဆက်ဖြစ်လာနိုင်ခြင်းရှိတဲ့တိုက်ပွဲအငွေ့အသက်တွေကြောင့်ဘေးလွတ်ရာနေရာတွေမှာပဲဆက်လက်ခိုးလုံနေကြပြီးအဲ့ဒီဒေသတွေမှာအခြေချဖို့ကြိုးစားလာနေကြပါတယ်။တိုက်ပွဲတွေကြောင့်တိမ်းရှောင်လာတဲ့ရှမ်းပြည်သူတွေရဲ့လိုအပ်ချက်တွေကိုကူညီဆောင်ရှောက်ပေးနေတဲ့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးဌာနအလုံးမှုဆောင်ကော်မတီဝင်ဦးမိုင်းသိန်းစောကနေရရင်းကိုမပြတ်ရဲကြတော့တဲ့တိုင်းရင်းသားတွေရဲ့လက်ရှိအနေအထားပြောပြပါရစေ
။မြောက်ပိုင်းမဟာမိတ်ဖက်နယ်ကိုမြန်မာတမန်တော်နဲ့ပေါ့ဖြစ်တာ။ဒီကျွန်တော်တို့ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာနမ်ဆန်းမှာကျတော့မရှိဘူးဗျာ။မန်တုံးမှာကျတော့ကတ်နှစ်ခုကျန်းနေပါတယ်ခင်ဗျာ။တစ်ခုကဒီစုတိုင်းသားတွေ။နောက်တစ်ခုကကချင်တိုင်းသားတွေ။ရှိနေတယ်ဗျ။ Cyber ဖြစ်တာ2012ကတည်းကသူတို့မပြောင်းချင်တာလေ။တခြားတို့တိုင်းသားတွေဥပမာပလောင်တိုင်းသားတွေလည်းရှိတယ်။ပလောင်တိုင်းသားတွေကတော့ဘာလို့လဲဆိုရင်Cyber ပြီးတာနဲ့မိမိရဲ့မူရသာတိကိုပြန်သွားတယ်။အဲ့ဒီလူစုတိုင်းသားနဲ့ကချင်တိုင်းသားတွေကတော့သူတို့မပြောင်းမင်းနဲ့ကက်မှာပဲ။ဟိုဒုက္ခတဲ့စကံအနေနဲ့ပဲဒုက္ခတဲ့အဖြစ်နဲ့ပဲဆက်နေနေသေးပဲဗျ။ယနေ့အထိပါခင်ဗျ
။ဒီတိုင်းရင်းသားတွေလိုပဲနေရက်ကိုမပြောင်းချင်တော့ပဲဘေးလွတ်ရာနေရာတစ်တည်းမှာခိုးလုံနေတိုင်းအခြေချဖို့ကြိုးစားနေကြတဲ့ဆစ်ရှောင်းပြည်သူတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်တွေကဟိုက်ပါဆစ်ရှောင်းစခန်းကဒုက္ခသည်တွေပါ။ဟိုက်ပါဆစ်ရှောင်းစခန်းအထိသွားပြီးတော့ကူညီပေးခဲ့တဲ့ကိုမိုးကတော့သူ့အတွေ့အကြုံပြောပြပါလေ
။အဲဒီတော့ကဟိုက်ပါနေရာကိုဆစ်ဘေးရှောင်းစခန်းကိုရောက်လာကြတာပေါ့နော်။အဲမှာပလောင်တိုင်းရင်းသားတွေရဲ့လူစုတွေရဲ့ဒီရှမ်းတိုင်းရင်းသားတွေရဲ့ရောက်လာကြတယ်။အခုကအဲ့ဒီထွက်ပြေးလာတဲ့မူလရွာတွေကိုမပြန်တော့တဲ့အုပ်စုတွေလည်းရှိတယ်။အဲ့ဒီဟိုက်ပါရွာရဲ့အပြင်ဘက်နားလေးမှာအရင်စစ်ဘေးရောက်စခန်းနေရာမှာပေါ့လေအဲ့ဒီနားလေးမှာဟိုက်ပါရွာရဲ့ကူညီမှုနဲ့သူကအဲ့ဒီနားလေးမှာရွာတည်လိုက်ကြတယ်ဗျအဓိကတော့ပြန်ရဲဘူးဆိုတာကမိုင်းမိတာတို့ဘာတို့ညာတို့တွေကြားတဲ့အခါမှာဟိုသူတို့စိုးရိမ်မှုတွေလည်းရှိတယ်ဘယ်ချိန်မှာသူတို့ဘွားတွေအတွက်ဆက်ပြီးတော့ဒီလိုမျိုးပြန်ဖြစ်လာအောင်လဲဆိုတဲ့ကိစ္စကဟိုအကဲချက်လို့မရဘူးပေါ့နော်အဲ့ဒီအတွက်မူသားနေရာကိုပြန်မသွားတော့ဘဲနဲ့အဲ့ဒီရွာတွေမှာနေလိုက်ကြတယ်လို့ရပါတယ်ခင်ဗျာ
ရှမ်းပြည်နယ်ကုတ်ခိုင်ဘက်ကောင်းလေရွှေမော်စတဲ့ခြေဝါရီနားမှာ2020ပြည့်နှစ်ဇွန်လဇန်နဝါရီအထိစစ်တပ်နဲ့တအောင်းတပ်တို့ကြားတိုက်ပွဲတွေဖြစ်နေသေးပါကုတ်ခိုင်ဘက်မှာတိုက်ပွဲတွေဖြစ်တဲ့အချိန်တိုင်းစစ်ရှောင်ပြေးလာတဲ့ပြည်သူတွေကိုကူညီပေးနေတဲ့ကုတ်ခိုင်မြို့နယ်ဗျမစိုးလူမှုကူညီရေးအတင်တာဝန်ကဦးတင်ဝင်းကလက်တလောအခြေအနေနဲ့ရခိုင်မြစ်တွေကလေးကရှိနေပြီးတော့မပြောင်းကြသေးတဲ့ဒုက္ခသည်တွေအကြောင်းပြောပြပါတယ
်ဟိုဒီကကအဖွဲ့တွေနဲ့အစိုးရကနေဖြစ်တဲ့ဟာတွေမှာဒီကုတ်ခိုင်မြို့နယ်တော့လေတိုက်ပွဲဖြစ်မှာစိုးရိမ်ပြီးတော့အလူရောက်လာတဲ့အားတွေလည်းကြီးတယ်အခုလောလောဆယ်အများဆုံးရှိတာကချင်များတယ်ပလောင်ရှိနေအဲဒီစုကနည်းနည်းပဲရှိနေတိုက်ပွဲလည်းညင်နေနေဝါဟောပြန်ကုန်ကြတယ်
ရှမ်းပြည်ဘက်မှာကစီးရီတင်မာနေစဉ်မှာဒီလိုဒုက္ခတွေတွေနေရပြန်ရင်စိန်ခေါ်မှုတွေကြုံရချိန်မှာပဲမြောက်ပိုင်းညီတော်မဟာမိတ်အဖွဲ့သုံးဘက်ကဇူလ1ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိသုံးလတာတစ်ဖက်သက်အပြစ်ရဲကြောင့်ဒီလဇူလ1ရက်နေ့ကကြေညာချက်ထုတ်ပါတယ်ဒါပေမဲ့ဒီမြောက်ပိုင်းညီတော်မဟာမိတ်သုံးဘက်ရဲ့အပြစ်ရဲကြေညာချက်အပေါ်မှာတော့ယုံကြည်စရာမရှိပါဘူးလို့တက်မတော်သတင်းမှပြန်ကြားရေးအတွင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုထားပါတယ်ဒီလိုမျိုးစစ်တပ်ရဲ့တုံ့ပြန်ချက်ဟာတိုင်းရင်းသားဒေသတွေကစစ်ပြေးဆစ်ဆောင်ဒုက္ခတွေတွေနေရပြန်နိုင်ရေးမျော်လင့်ချက်တွေအပေါ်မှာတက်ရောက်မှုရှိနိုင်ပါမလားဆိုတော့ကိုတော့အကဲခတ်တွေကသုံးသပ်နေကြဆဲဖြစ်ပါတယ်ရှင်ကျွန်မစုမမ
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာCOVID-19 ရောဂါကူးစက်ခံရပြီးတဲ့နောက်မှာတော့ပြည်တွင်းကဈေးရောင်းဈေးဝယ်ပုံစံပြောင်းလဲသွားတာတွေ့ရပါတယ်။ဘယ်လိုပြောင်းလဲသွားသလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာမတ်လ23ရက်နေ့ကစတင်ပြီးတော့ COVID-19 ရောဂါပိုးကူးစက်ခံရသူတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့အစိုးရရဲ့ထိန်းချုပ်မှုနဲ့အတူပြည်သူအများစုအနေနဲ့မလိုအပ်ဘဲနဲ့အပြင်ထွက်ခြင်းကိုလျှော့ချခဲ့ကြပါတယ်။အိမ်မှာပဲနေထိုင်ပြီးတော့အလုပ်လုပ်ကြတာတွေအိမ်မှာနေရင်းနဲ့ပဲလိုအပ်တာတွေကိုအွန်လိုင်းကနေမာယူပြီးဈေးဝယ်ကြတာတွေပြုလုပ်လာခဲ့ကြပါတယ်။ဒါအပြင်ဈေးကားတွေနဲ့လိုက်လံရောင်းချတဲ့ဈေးတွေတွေရှိသလိုဈေးကားတွေကိုစောင့်ပြီးတော့ဝယ်ယူကြတဲ့အိမ်ရှင်မတွေလည်းရှိလာကြပါတယ်။အရင်တုန်းကတော့တောင်းကလာဈေးထဲမှာဈေးရောင်းချခဲ့ပေမဲ့ COVID-19 ကြောင့်လူတွေဈေးလာမဝယ်ကြတော့တဲ့အတွက်လူတွေရှိရာစီကိုလိုက်လံဈေးရောင်းချဖို့စိတ်ကူးရာကနေဈေးကားလေးထွက်ဖြစ်ခဲ့တဲ့အကြောင်းကိုမတ်တန်နာဆိုကအခုလိုပြောပြပါတယ်
။ဈေးထဲမှာအဲဒီရောဂါလေးဖြစ်ကြတဲ့အတိုင်း COVID ရောဂါဖြစ်ကြတဲ့အတိုင်းလူတွေကမထွက်ကြဘူးလေဈေးထဲမှာ။ဒါပေမဲ့ကြာတော့ဈေးတွေကရောင်းပါတယ်။အနေုံတွေလည်းရောင်းလို့တောင်းပါပဲ။တစ်ကောင်းတော့တောင်မကြည့်ချင်ဘူးခါသေးကြတော့အဲ့ကြောင့်မလို့ဒင်းရောင်းခက်ခဲရတော့ဟိုရက်ွက်ထဲမှာဝင်ရအဲ့ကားထိုးရတာတော့နည်းနည်းခက်ခဲရှိတယ်အဲ့ကားတွေကဟိုကိုကဝင်နေသူများဒီကိုပိုင်ကားတွေကရှိတော့လေဝင်ရထွက်ရတာအဆင်မပြေဘူးအဲ့ဒါကြောင့်အဲ့ဒါလည်းခက်ခဲကြတယ်ကျန်တာတော့အဆင်မရှိပါဘူးဒီကနေ့သဘောကျတော့အိမ်ရှိအိမ်ရှိပဲလိုက်ပြီးတော့ပဲရောင်းမေးလိုက်တော့လေ
အစိုးရရဲ့တိုက်တွန်းမှုနဲ့စီပင်တာယာရဲ့စီမံခန့်ခွဲမှုတွေအောက်မှာဈေးလိုက်ရောင်းနေကြသူတွေလည်းရှိလာတာတွေ့ရပါတယ်ခုလိုဈေးတွေတွေရှိနေတဲ့အတွက်အိမ်ရှင်မတွေအနေနဲ့ဈေးသွားစရာမလိုတဲ့အပြင်ကိုဗစ်ရောဂါကူးစက်ခံရမှုကိုလည်းကြိုတင်ကာကွယ်ရာရောက်တယ်ဆိုတဲ့အမြင်နဲ့ဈေးကားတွေကပဲဝယ်ယူအားပေးနေကြခြင်းဖြစ်တယ်လို့အိမ်ရှင်မတူကခုလိုပြောပါတယ
်။ကောင်းပါလေကိုလိုလာပြီးကြောင်းတာလည်းပဲလေ။မကောင်းပါဆိုတာခိုးလဲသွားပြီးငိုဝယ်ရတော့ပေါ့။ဒီမှာငင်းလာဒီမှာပဲဝယ်ရတာပို့ပြီးတော့အဆင်ပြေပါလေ။ခင်းတော့မထူပါဘူးမတင်းမနေပါပဲအချက်ကအချက်သားဆိုရင်အကောင်လိုက်ရောင်းကြတယ်လေငါဆိုရင်အကောင်လိုက်ရောင်းကြတယ်ပေါ့အကောင်လိုက်ရောင်းတာမှာတော့ပုံပြီးတက်တာလည်းပေါ့ဒီမှာရောင်းတာတော့ဒီကတော့ပုံပြီးအဆင်ပြေတယ်လို့မြင်ပါတယ
်အစိုးရရဲ့ရောဂါကာကွယ်ထိန်းချုပ်မှုစနစ်နဲ့စီပင်တာယာရဲ့စီမံခန့်ခွဲမှုကြောင့်အင်ရှင်မတွေအပြင်ထွက်เสียမလို့ပဲနဲ့ဈေးဝယ်နိုင်ခြင်းဖြစ်တဲ့အတွက်ပြောင်းလဲသွားတဲ့အရောင်းဝယ်ပုံစံကိုသဘောကျမိရလို့အင်ရှင်မတို့ကလည်းသူမရဲ့အမြင်ကိုပြောပြပါတယ်
။ကောင်းပါတယ်ရောက်ွက်ထဲမှာလာပြီးကားရည်နဲ့ဈေးရောင်းပေးတာလေ။အခုဆိုဒီရောက်ွက်ထဲမှာဆိုနှစ်ရက်ချတစ်ခါလောက်ဈေးကားလာတယ်။ဒါဝယ်ရချင်းကလည်းအဆင်ပြေတယ်ဈေးကြီးနဲ့တိတ်မကွာလာဘူးပစ္စည်းလည်းလက်တယ်တပတ်တစ်ခါတော့ပူသွားပြတ်တာပေါ့တစ်ခါကျတဲ့ဈေးကမလာရင်တော့ဂျာတဲ့မှာသွားတာပေါ့ဈေးကလာရင်တော့နှစ်ရက်တစ်ခါလောက်ဒီအောက်မှာပဲအသားငါရောအသီးရွက်ရောကျက်သွန်ဖြူကျက်သွန်အနီးရစားလေအကုန်လုံးအဆင်ပြေတယ်ဝယ်ရတာဈေးလည်းမကွာဈေးကလာတာကောင်းတယ်ဈေးရောင်းပုံစံနဲ့ဈေးရောင်းနဲ့ပုံစံပြောင်းသွားတာလည်းဟိုကျူဆူပါတယ်
အရှင်မရီနေနဲ့ခုလိုဈေးကားတွေကိုစောင့်မျှော်ဝယ်ယူနေကြသူတွေရှိနေတဲ့အတွက်ဈ Siri Pian Pwin Bime, Siri Maro, Yang Wei Ri Pakong Ni, Lu Siri Ga Siri Chua Li, Pio Pia Bari.
Hello, aku yoga pun ada sama dulu ya. Dua dua ni le, dua 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 ni le kemas ini le jangan pun ni le. Jangan kemas yang awal ya bar le. Baru bar ni suruh sih. Aku jaga dulu. Teri ni la yang ni, kain ni la yang ni, kain esok yang ni. Ada sih macam tu jalan le. Ada yang muka dua. Ada macam mana air la yang lusia awal le. Di jaga di sini macam tu lutei mula ada yang awal di bar le. Tapi jalan le lem yang ni ni lusia lo. Kemas aku yang ni jangan kemas yang no yang awal di bar apa. Tulur dia alam juga le yang nak kerja, wujud dia melarau sendiri. Mina di yoga ini dia lalu sih no, agung long pemain aja sih melu terkenal. Kau jenar dia banyak nak sudah, alam dia yang asyik sih. Alah itu doa lah, dulu yang mido hua kaju kaja siang doa lah, lanjut lanjut doa lah sudah ni. Kau lama ni jangan main sah. Yang mana yang nak dengan dengan bulan yang aku ada dalam bulan kerja je, mana banyak alam dia yang awal. Siang hua itu aja sih.
ที่รู้สึกการีโก้เสียงคนใดที่ตายมาดามก้าอาชาตินี้ในตายนี้มาเลยลุงเดียกว่าตีเดมาเว้นทว่าปีโร่เสียงปีนี้เราปีตุลุดูนี้เนี่ยนี่แต่จูซูชาลาโก้เลยตุนี้ยาวไปเลยเนี่ยมาในเงินมาโร่ COVID-19、新冠疫情、病例多了没有？对人家的路呗。比如路路也，这么一第一面，多点拉近宝妈目的比如，路内木生的地，你太木生的地，病例多了过来，对人家也不得行。怎么没得在黑吗？你们看的人已经是亚尼，VOA国的人被捕来打吧。
多点新鲜些，把新鲜新鲜的事情给点点别把没，怎么定给太吧？ American Biosu Maje Tapoika Pansi Mutuin, Lume Muta Josh Flight, Tisongyamu Naupai, Black Lives Matter, Lumerie at the Hale, Dambo Shibare, Sure, Sanapia Losha Mudi, Topola Rane Etu, African American Lumerie, Siwaye Lungandu, Bogi Gongarago, Duyare Etjang, Writers, Siwaye, Trinsambatabogo, Piopia, Pimava. American Biraso Minnesota Pine Minneapolis Myoma Yeta Pwe Pansi Mu Atwin George Floyd Te Song Ya Mu Chao Sana Pya Pwe Di Nangan Tawa Popao Khe De Lu Lumu Kwen Ye Online Poka Yeta Chet Dwe Chao Lume Ba Siwa Ye Lungan Dwe Ma Satong Turi Pobi Nya La Sike Ba Di Titi Ta Ta Yang Ta La De Tu Ta La De Siwa Ye Lungan Dwe De Ka Tku Ga Ro California Pine Los Angeles Myole Ka Comfort Ali Satao Sain Le Tekku Apa Awin Ba. Comfort Ali Satao Sain Ha Suyen, American Tangbai Nga, African American Duyye Yuya Satao Pong San Chepyo Biense Ne, Soul Food Yang Sain Ma. Sain Pai Shedo Pite Mark Walker Garo, Diya Pai Ma Titi Tata Yang A Dela La Lu Pio Ba De.
Easily a 50 to 60% spike for sure, easily. The business is drastically increased, especially coming
from... Yang Atawa Gani, Tawa Jolau Delare, Lu Piolo Yaware. Yang Amasiri, Chini Gani, Matemape, Yang Atelarawa. Kavi Galane, Dwala, Pipin, Kata Chedijau, Aluma Pita Gani, Puma Yang Atago, Tawa Jolau, Yang Atelarawa.
Pote Ditri Yala de Lu, Indian Yaya Winsa Mudri Gale, Amari Dulara Lu, Sanshin, Mark Walker ka sepi pyo ba de.
It's just sort of new faces that we're seeing, and then the delivery orders. That's
when ni jam ho de lu de de le twi ya ba de. Now we in yao pu pi ya me ma za de le ya la ba de. In yao pu pi de won saung mu phit de Uber Eats, Postmate, Chowdown, Grubhub to lo won saung mu de ga ni. Now jnaw ro sai app ko download lo de online ga ni ma de lu de le nya la ba de.
American Biraosuma COVID-19 Kuse Pianna Mudwe Chao Atoa La Ganta Pepe Mudwe Nao Mishimipse Polipo Mulude Sipwaye Longandwe Gu Pekhera Ba COVID-19 Kuse Pianna Mudwe Andiye Chao Shasain Thayade Longandwe Ma Winandwe Le Lo Naage Ya Paade Tabi Mele Akhu Mark Woga Pudwe Paisane Comfort Ali Satao Saimaro Yanga Pongmante Titi Tata Dula Ra Chao
You know, as a business, you're thankful for that opportunity because now you're able to bring more staff on.
Siwa yi lo da suro, gulo kwen lan ni etwe, chesu te maare. Pajang le suro, wunan ni go po vi lo te la nai maare. Now, lo nala ya du te chole piang ko nai ne suro, di kwen lan duet te ghe go chesu te maare.
Comfort Ali Saimalabi, Saatau Mayure, Tami no Pide, Jamie Garrington, Ashley McCann Dogaro, Jiwaja Shishineku Labiro, where you sat on Nava, Megan Pitu, Jamie Garrington, Akulu Biobare.
It's come through in terms of what can I do, because you have to go, you know, there is the global, you know, level, but then
it's. Pulling a barrier, looking at Meneso, be Sazani Ragan, Akulu Labi, Abira. ဒါကတကဘာလုံးမှာဖြစ်နေတာလေဒါပြင်ကိုလူမှုအတိုင်းဝန်းကိုထောက်ပံ့ပေးရင်ဘာတွေတက်ရောက်မှုရှိမလဲဦးပေးကောင်းအောင်ဘာတွေလုပ်နိုင်မလဲတခြားနီးလန်းတစ်ခုခုနဲ့ညာဘာတွေလုပ်ပေးနိုင်မလဲဆိုတာမျိုးကိုစဉ်းစားရပါဆိုတော့ဒါကစီးပွားရေးရပံ့ပိုးပေးတာဖြစ်ပါတယ်တမိဖြစ်သူအက်ရှယ်လီကလည်းဒီဆိုင်ကိုလာပြီးဝယ်ယူဖို့အတော်လေးစဉ်းစားခဲ့တာပါတဲ့
အမေရိကန်ပြည်သူ့တောင်ပိုင်းနေအာဖရိကအမေရိကန်နွေရဲ့ရိုးရာပုံစံစားတောက်ဆိုင်ကွန်ဖော့တ်အလီမှာလာရောက်မှယူစားသုံးသူတွေကအာဖရိကအမေရိကန်လူငယ်တွေတင်မဟုတ်ပါဘူး Latin
Speaking of Hispanic background, I would only imagine that this is the raw cooking that you would
experience. ကပြင်ဆိုင်ထဲကိုစပြီးတော့ချေချတာကနေအင်္ဂါခန်းကိုဝင်တာအဆုံးအလုံးကတမူကွဲပြားနေပေမဲ့ဒါတွေအလုံးကအတွေ့အကြုံကောင်းနေပါလို့ပြောသွားပါတယ်ဒီစားတောက်ဆိုင်မှာကလူမဲအမှုပညာရှင်တွေရဲ့ဓာတ်ပြားတွေနဲ့အလှဆင်ထားပါတယ်နောက်အင်္ဂါခန်းထဲမှာဆိုရင်လဲထောင်960ထောင်960ခုနှစ်ဆယ်ပြည့်လွန်နှစ်တွေကဂီတပွဲတော်ပိုစတာတွေကတ်ထားပါတယ်
The reason we most of us normally sort of stay in our own community
Mark Walker Yotwaraba, Minnesota Minneapolis Newma, Lume Muta, Josh Fly, Ye Pansi Kayamu Dwin, Tisomugo, a jump you be, Nangatwa Lumyoye Kwajamugo, Sanjende, Diamyata Mugo, Downsude, Sanabia, Puri, Boba Keraba. Showing Sanka Pikerari Shidalo, Ninjanswa Sana Piage Jara Rile Shibare. The Black Lives Matter Lumeri at the Hale Tambo Shibare, Sure, Sanabia Loshamurine, Silo Ninjuswa Yeti Jau, American Sipoye Lunganji de Chukale, Topian Piosu Lajavare. A Tinkia Winsamu Lungan Chite, Uba Naka Winsamu Lunganji Gale. Black Lives Matter လှုပ်ရှားမှုနဲ့အတူရပ်တည်တဲ့စရာကိုပြတ်ပါတဲ့အနေနဲ့အမေရိကန်နဲ့ကနေဒါနိုင်ငံတွေကလူမဲပိုင်စီးပွားရေးလုပ်ငန်းတွေအတွက်Uber Eats Apps
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာ့ရေကြီးမှုရေကြီးမှာခက်စားနေတာတွေချင်းပေါ်ကြောကြားတွေနဲ့အနုပညာလောကကသတင်းတူတွေဓာတ်တွေကိုတက်တက်ရောက်သွင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုဗစ် ပြောသွားပါသေး။ကမ္ဘာအနှံ့မှာရုပ်ရှင်ရုံတွေဖွင့်လှစ်လုပ်ကိုင်နေတဲ့ကမ္ဘာအကြီးဆုံး AMC ဖြောက်ရည်လုပ်ငန်းကြီးအနေနဲ့သူတို့ရုပ်ရှင်ရုံတွေမဖြစ်မနေဆက်ပြီးတော့ပိတ်ထားရအောင်မယ်ဆိုရင်တော့အလုပ်ဆက်လုပ်နိုင်ဖို့တန်တရားရှိနေပြီလို့သတိပေးလိုက်တာပါ။ကမ္ဘာအနှံ့မှာမက်လာလေကစပြီးရုပ်ရှင်ရုံကြီးတွေပိတ်ထားခဲ့ရတာပါ။ လုပ်ရှင်ရောလုပ်ငန်းတွေကိုပုံမှန်အတိုင်းဘယ်တော့မှပြန်ပြီးတော့လုပ်ကိုင်နိုင်မလဲဆိုတာခံမှန်းလို့မရသေးဘူးလို့ AMC ကုမ္ပဏီရဲ့လုံထုံးလုံနေဆိုင်ရာကြီးကြပ်ရေးအာဏာပိုင်တွေကိုတင်ပြတဲ့စာရင်းမှာဖော်ပြထားပါတယ်။အမေရိကန်ပြည်အစုတွေမှာတချို့ပြည်နယ်တွေကလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးဖို့စဉ်းစားနေစဉ်ဖြစ်ပါတယ်။ AMC အနေနဲ့ဇူလိုင်လကုန်ပိုင်းအထိတော့လုပ်ငန်းတွေကိုရပ်ထားဖို့တောင်းခံနိုင်သေးပြီးတော့အခုလာမဲ့နေရာဒီမှာရုပ်ရှင်ရောလုပ်ငန်းတွေပြန်ဖွင့်နိုင်ဖို့အတွက်ငွေကြေးအရင်းအနှီးပို့ပြီးတော့တုံ့ထားရတယ်လို့ပြောပါရင်ပြည်သက်တွေဘက်ကကြည့်ရင်လည်းကျန်းမာရေးအန္တရာယ်စိုးရိမ်ရတာရောတခြားဖြောပြေးပုံစံတစ်တွေပေါ်လာတာကြောင့်မှရုပ်ရှင်ရောတွေကိုလာပြီးတော့ရုပ်ရှင်ကြည့်ပါမလားဆိုတာစိုးရိမ်ရတယ်လို့ပြောပါရင်အခုလာမဲ့မလ3ရက်နေ့ဒီနှစ်တစ်နှစ်ရဲ့၄လဘက်ကာလမှာ AMC ကုမ္ပဏီအနေနဲ့ဒေါ်လာ2ဘီလီယံကျော်ဆုံးရှုံးနှင်းနာပွဲရှိတယ်လို့ခန့်မှန်းထားပါသေး AMC ကုမ္ပဏီကမလကုန်ပိုင်းအထိဆိုရင်ဒီဘက်လုံးမှာရုပ်ရှင်ယုံကြီးပေါင်း1000နီးပါးနဲ့ယုံငယ်ပေါင်း1000ကျော်ဖွင့်လှစ်ထားရှိပါတယ်ရှင်ဒီဘက်လုံးမှာကြုံတွေ့နေကြရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ကရောဂါပြီးကြောင်းဟောလိဝုဒ်ရဲ့ကော်ဇောနီခင်ခန္ဓာတွေမှာတယောက်နဲ့တယောက်မင်းနေကြဖြစ်တဲ့မင်းဘသူအင်ကြီးဝစ်ထားလဲဆိုတဲ့စကားကြားရဖို့တော့တော်တော်နဲ့မလွယ်လာသေးပါဘူးဒီလိုမျိုးကော်ဇောနီခင်ခန်းသားတွေရုပ်ရှင်မိတ်ဆက်ပွဲတွေစုပေးပွဲတွေဟာအလားဆုံးအတားအဆုံးဝစ်လာကြတဲ့အမှုပညာရှင်တွေမင်းသမီးတွေရဲ့ဒီဇိုင်းဆန်းကာဝင်ရှင်တွေနဲ့သူတို့ကိုစောင့်မျှော်ကြည့်ရှုကြတဲ့ပရိသတ်တွေနဲ့အသက်ဝင်တာဖြစ်ပါတယ်ဒါမှလည်းအခုကက်ယောဂါပေးကဟောလိဝုဒ်ကိုပါမလှုပ်ရှားနိုင်အောင်လုပ်လိုက်တာမလို့တကယ်လို့တိတ်မကြခင်အတွင်းမှာကော်ဇောနီခင်ခန္ဓာတွေတွေ့ရမယ်ဆိုရင်အရင်တုန်းကပုံစံတွေတော့လုံးဝကိုခြားနားသွားမှာဖြစ်ပါတယ်။အားလုံးအတွက်ပထမဦးဆုံးစိန်ခေါ်မှုကြီးကတော့အခုဇူလိုင်လမှာတွေ့ရမှာပါ။မလရဲကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တကမ္ဘာလုံးမှာရုပ်ရှင်ရုံတွေပိတ်ထားရပြီးတော့ရုပ်ရှင်ရိုက်ကူးရေးစတူဒီယိုကြီးတွေကလည်းသူတို့လုပ်ငန်းတွေအားလုံးကို2022ကုန်နဲ့2021ခုနှစ်ထဲမှာရွှေ့ထားရပါတယ်။အဲ့နောက်အခုပထမဦးဆုံးအကြိမ်ရုပ်ရှင်ရုံတင်မှုဖြစ်နေ AT&T ရဲ့ Warner Brothers ထုတ်လုပ်ရေးအတွက် Director Christopher Nolan ရိုက်ကူးတဲ့ Tenet ရုပ်ရှင်ကားနဲ့ Walt Disney ရုပ်ရှင်ထုတ်လုပ်ရေးရဲ့ Mulan ရုပ်ရှင်ကားတွေကိုဇူလိုင်လမှာရုပ်ရှင်ရုံတွေပြန်ဖွင့်ပွဲဥတွေဖြစ်နေရုံတင်မှာဖြစ်ပါတယ်။ရုပ်ရှင်မိတ်ဆက်အခမ်းအနားပေါင်း200ကျော်ကိုစီစဉ်ကျင်းပခဲ့တဲ့ 1540 Productions အခမ်းအနားစီစဉ်မှုကုမ္ပဏီကတော့အခုရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတွေနဲ့သူတို့တိုင်ပင်ပြီးတော့ရုပ်ရှင်မိတ်ဆက်အခမ်းအနားတွေဘယ်လို social distancing ပုံစံနဲ့လုပ်လို့ရမလဲဆိုတာဆွေးနွေးနေကြတာပါဒီတက်တော့ရုံးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။နှုတ်ခမ်းလို့ဒီပေရတဲ့ LIB lip ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
lip service
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက LIB lip ကနှုတ်ခမ်း service service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စခိုက်ခွန်ရဲ့ထိုက်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရက်တော့ဗိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပတ်စပ်နဲ့လောကလူတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညီအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရကြီးအကူအညီပေးပါမယ်လို့ခီးပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble. Stiff upper lip.
S-T-I-F-F, stiff ga, down ni da, matlou pe ni da. U-P-P-E-R, upper ga, apo. L-I-P, lip ga, no kan, so ro. The kwai kong ye, tai ye, di be ga ro, apo no kan gu, matlou pe ni da, apo. The ga byo yin tora shi niya, di ye tai ma ve, apo yo, au no kan ma, lu pu, lu ra mu. Apo no kan gu, matlou pe, tai ye, so yin, the ga ma byo be, ni da, miu gu, slu da, pi pa ye.
When Mary heard the bad news that she will soon be losing her job, she kept a stiff upper lip.
Mary ga tu ma ja mi a lou pyo do me so de sei ma kaung sa ta tin ja bi me tu di chang ba ma ma pyo be ni ke de li lu thi bi ya ba de u ma go naw ta khaw na sin chi ja ya aw.
When Mary heard the bad news that she will soon be losing her job, she kept a stiff upper lip. Lips are sealed.
L-I-P-S, lips ga nuka. S-E-A-L-E-D, sealed ga. S-E-A-L, sealed. So de woha ya ga sinte la bi. Baitara gu suru da pipari. So kwai hun ye dayai dibe ga ro. Basak gu baitara bo. Idiom dibe ga le shimari.
Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
Chonga, chino Susan ne twe ni da ko chino mi ba dwi ko twa ma byo bu lo kri pe tha de. Tu nout long ba de de lo di be ya ba de. U ma ko naw ta khaw na sin chi ja ya aw.
Joan promised me that she won't tell my parents that I'm going out with Susan. She said her lips are sealed.
Di ka ni lip ko chi khan bi tin pya ke de ADM a thong dwi ka ro.
Lip service. Stiff upper lip. Lips are sealed.
Do phit ja ba de. Naw tadin ba khu lo chi myo ma le naw tha idiom a thong nwi go sile tin pya pe u ma mo sao myo na sin ja ba shin.
Akhu ro tadin chin chauk go tin pya pe ba me shin. American pi raw su ye lout ta san ya upade dwi ha LGBTQ လို့အတူကောက်ခေါ်တဲ့လိင်တဘာဝတမယိုးချမဟုတ်သူလုပ်သားတွေကိုခွဲခြားဆက်ဆံမခံရအောင်အကာအကွယ်ပေးတယ်လို့တရားရုံးချုပ်ကတင်းနှလာနေမှာစီရင်ချက်ချမှတ်လိုက်ပါတယ်။ဒီစီရင်ချက်ဟာဆိုရင်လက်တလောနှစ်ပိုင်းနေအတွင်းသူတို့ရဲ့အခွင့်အရေးတွေဆုပ်ယုပ်လာတယ်လို့ဆိုရင်နေကြတဲ့ LGBTQ အတိုင်းဝိုင်းအတွက်တော့အောင်မြင်မှုကြီးတစ်ခုဖြစ်ပါတယ်။ကေလိင်တူဆုံးမဲ့သူဒါမှမဟုတ်လေ transgender လိင်ပြောင်းထားသူဖြစ်လို့ဝန်ထမ်းတယောက်ကိုအလုတ်ကထုတ်တယ်ဆိုရင်တော့ဒါဟာ1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေရဲ့အခန်း9ပါပြဋ္ဌာန်းချက်ကိုချိုးဖောက်မှုဖြစ်တယ်လို့ကိုစပ်ပေးတဲ့ကြီးဆိုတဲ့တရားရုံးချုပ်မှာထောက်ခံမဲ့ခြောက်မဲ့ကန့်ကွက်မဲ့သုံးမဲ့နဲ့တမိုင်းဝင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်အစုဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာလူမဲအမျိုးသားတဦးရဲကတနက်နယ်ပြစ်လို့တေဆုံးခဲ့ရပြီးတဲ့နောက်အဲ့ဒီတနက်နယ်ပြစ်ခဲ့တဲ့လူပြူရဲရာရှိကိုတရားစွဲဆိုမလားဆိုရကိုဒီရက်ပိုင်းအတွင်းဆုံးဖြတ်နိုင်ခြင်းရှိကြောင်းအတ္တလန်တာမြို့အစိုးရရှင်းနေတဲ့ဦးကပြောပါတယ် တချိန်တည်းမှာပဲတည်ဆုံရသူ Bruce ရဲ့မိသားစုကလည်းရဲတပ်ဖွဲ့ကိုအချီအကျဲပြုပြင်ကြောင်းလဲရေးလုပ်ဖို့တင်းနှင်းလာနေမှာပဲတောင်းဆိုလိုက်ပါတယ်အင်္ဂါနေ့မနေ့ခင်အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.